Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်မေလ10ရက်ဗိုလ်တူးနေ့ညနေခင်း VOA စီစဉ်နေကိုမင်းခင်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ချီ9ဒိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းတွေစီစဉ်နေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဟုပါဒီနေ့နေ့နားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ပြည်အောင်စုစွန်စန်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး James Comey ကိုရာထူးကထုတ်ပယ်လိုက်တဲ့ပေါ်သမ္မတ Donald Trump ကောက်ွယ်ပြောဆိုလိုက်ပါတယ်။တောင်ကိုရီးယားမှာဒီကနေ့ပဲကျန်းသစ္စာချင်းဆိုပြီးသမ္မတသစ်ဖြစ်လာတဲ့မူချင်းကပြည်ရင်းပြပါပြုတ်ရင်ပြောင်းလဲရေးလှုပ်ဆောင်မယ်လို့ကြေပေးလိုက်ပါတယ်။ဒီလိုထိတ်တန့်အောင်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်းနေတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြရမှာကမင်္ဂလာတောင်ညမြို့တွေထဲမှာရှိတဲ့တိုက်ခန်းတစ်ခုမှာတရားမဝင်နေထိုင်သူတွေရှိတယ်ဆိုပြီးတော့တန်ငါတချို့ပါဝင်တဲ့လူတစုကအတင်းဝင်ရောက်ရှာဖွေပြီးတော့ရုံးရင်ဆက်ခတ်မှုတွေဖြစ်ခဲ့ပါတယ်
။ကျွန်တော်တို့ကတော့မလဲရတော့တွေးတဲ့အမြင်ကတော့ရက်ကားတွေကတော့ရှိပါတယ်ဒီလမ်းမမှာရက်ကားတွေရှိတယ်ရှိပဲကျွန်တော်တို့ကရက်ကားရှိပဲလေကျွန်တော်တို့လမ်းကို
မင်းညကရုံးရင်ဆက်ခတ်မှုတွေကြောင့်ဆွေးမှုတွေရှိခဲ့ပြီးမဲ့လေဒီနေ့မနေ့တော့ပုံမှန်အတိုင်းပြန်ဖြစ်လာတဲ့အကြောင်းကိုအိမ်မှာနေထိုင်သူတယောက်ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါဓာပြင်းမိုးပြည်သက်ပါတီ NMSP အနေနဲ့ NCA လမ်းကြောင်းကိုရွေးချယ်လိုက်တဲ့တဲ့ပြင်းအမေရိကန်ပြည်အောင်စုမှာ FBI ညွှန်ကြားရေးမှူး James Comey ကိုရုတ်တရက်ရာထူးကထုတ်ပယ်လိုက်တဲ့တဲ့ဆရာတွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တက်ရောက်တဲ့တဲ့ကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးတော့မှာပါရှင်
ဝါရှင်တန်နိုင်ငံရဲ့လောကကဒီမိုကရက်တီရောရီပက်ဘလစ်ကန်တွေအပေါ်မှာပါယုံကြည်မှုမရှိဘူးဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြည်သူ့စုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားမှု James Comey ကိုရာထူးကဖြုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ကာကွယ်ပြောဆိုလိုက်ပါတယ် FBI ရဲ့အခန့်ကဏ္ဍကိုမြင့်တင်နိုင်မဲ့သူပို့ပြီးလုံလံခံနိုင်မဲ့သူတရားရောက်နဲ့အစားထိုးသွားမယ်လို့လည်းဒီကနေ့မနေ့ Twitter Internet လူမှုကွန်ရက်ကနေသမ္မတထရန့်ကပြောဆိုလိုက်တာပါ FBI ညွှန်ကြားမှုကိုရာထူးကထုတ်ပယ်လိုက်တဲ့အတွက်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ယှက်ခဲ့တယ်လို့ဆိုတဲ့စွပ်စွဲချက်တွေနဲ့သမ္မတထရန့်ရဲ့လက်ထောက်တွေဆက်နွယ်ပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးနေရာတွေပေါ်မေးခွန်းတွေလည်းထွက်ပေါ်လာနေပါတယ်သမ္မတထရန့်ရဲ့မနေ့ကညွှန်ကြားချက်ထဲမှာတော့ညွှန်ကြားမှု FBI ညွှန်ကြားမှုကော်မတီကထိထိရရဥဆောင်နေစွမ်းမရှိသူဖြစ်တာဝန်ကချက်ချင်းရစဲတဲ့အကြောင်းခက်ပြက်ပြက်ဖော်ပြထားတာပါ FBI ညွှန်ကြားမှုရာစနစ်တတန်တာဝန်ထမ်းဆောင်ဝင်ရှိပြီးရာထူးကဖယ်ရှားခံလိုက်ရတဲ့ကော်မတီကတော့လွန်ခဲ့တဲ့၄နှစ်ကမှတာဝန်ပေးခံထားရတာပါ FBI ဝန်ထမ်းတွေနဲ့ကယ်လီဖိုးနီးယားပြည်နယ်မှာတွေ့ဆုံစဉ်မှာပဲညွှန်ကြားမှုကရာထူးကဖယ်ရှားခံခဲ့ရကြောင်းသိရှိခဲ့ရတာဖြစ်ပါတယ်ရုံးမြင့်တန်ကြားသတင်းတွေမှာရာထူးကဖယ်ရှားခံခဲ့ရတဲ့အကြောင်းရုတ်တရက်တွေ့ကြစားမှာယုံတော်မယုံခဲ့ဘူးလို့လည်းသတင်းတွေကဖော်ပြခဲ့ကြပါတယ်ရာထူးကဖယ်ရှားခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ FBI ကြီးကဟောင်းဘက်ကတော့တစုံတရာလူသိရှင်ကြားမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိသေးပါဘူးရာထူးကဖယ်ရှားလိုက်တဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့ရှင်းနေရ Jeff Session နဲ့လက်ထောက်ပြသူတွေစာရင်းမှာဖော်ပြထားပြီး FBI ညွှန်ကြားမှုကဥပဒေကိုလိုသလိုတုံးခဲ့တယ်လို့လည်းဆွဆွဲထားပါတယ်၂၀၀၈နှစ်ကျော်ရော်ဒ်ရိုဇန်စတိုင်ရဲ့စာရင်းမှာတော့ညွှန်ကြားမှုဟောင်းကော်မတီဟာသမ္မတရွေးကောက်ပွဲမှာသမ္မတထရန့်ရဲ့ပြိုင်ဘက်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ရဲ့အီးမေးလ်အသုံးပြုမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာကြီးကြီးမားမားအမှားယွင်းတွေလုပ်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်ဝန်ကြီးဟောင်းကလင်တန်ကိုအရေးမယူသင့်ဘူးလို့ဆုံးဖြတ်ခဲ့တာရှင်းနေချုံရုံရဲ့လုပ်ပိုင်ခွင့်ကိုကျော်လွန်ခဲ့ကြောင်းလည်းပြောဆိုခဲ့တာပါဒါပေမဲ့လည်းနိုဝင်ဘာသမ္မတရွေးကောက်ပွဲမှာတိုင်ရင်လာဒီမှာဖြစ်ဖြစ်ခဲ့တဲ့ဖြစ်ဖြစ်တွေနဲ့ပတ်သက်လို့အခုချိန်ကျမှသမ္မတကဘာကြောင့်အရေးယူရတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး FBI ကြီးကဲကိုရာထူးကဖယ်ရှားဖို့ဆုံးဖြတ်ချက်နဲ့ပတ်သက်လို့သမ္မတရဲ့ Republican Party ကလွှတ်တော်ကိုယ်စားလှယ်ချမ်းမှလည်းသဘောထားအမျိုးမျိုးထွက်ပေါ်နေပါတယ
်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့ဒီကနေ့ဗုဒ္ဓဟူးနေ့မှာအမေရိကန်နိုင်ငံခြားရေးဌာနမှတွေ့ဆုံဆွေးနွေးကြမှာဖြစ်ပြီးဆွေးနွေးပွဲမှာတော့ Syria နဲ့ Ukraine နိုင်ငံတို့အရေးအပေါ်နှစ်နိုင်ငံကြားကွဲပြားချက်တွေကိုအဓိကဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်ဒီနောက်ပိုင်းမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့လည်းအင်ပီရိုမှာတွေ့ဆုံမှာပါဒီခီးစဉ်ကတော့2013ခုနှစ်နောက်ပိုင်းရုရှားနိုင်ငံခြားရေးဝန်ကြီးရဲ့ပထမဆုံးအမေရိကန်ကိုလာရောက်တဲ့ခီးစဉ်ဖြစ်မှာပါကလေးငယ်တွေအပါအဝင်ရဲသားတွေအပေါ်ဆီးရီးယားတပ်ဖွဲ့တွေကဓာတုလက်နက်သုံးတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွတ်ဆဲချက်တွေထွက်ပေါ်ပြီးနောက်ပိုင်းဆီးရီးယားလေယာဉ်ကွင်းတစ်ခုအပေါ်အမေရိကန်တို့ဘုံးကျဲတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးတင်းမာမှုတွေတိုးလာတဲ့ပြီးခဲ့တဲ့လတုန်းကလည်းအမေရိကန်နဲ့ရုရှားနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေရုရှားနိုင်ငံမော်စကိုမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့တာပါဆီးရီးယားပြည်တွင်းစစ်ရက်စဲပြီးဆီးရီးယားပြည်သူတွေအတွက်အစိုးရတရားဖော်ဆောင်ပေးနိုင်တာလိုမျိုးအကူအပြောင်းတစ်ခုအတွက်နှစ်ဖက်တို့ဆွေးနွေးကြပွဲရှိပေမဲ့အခြေအလဲဆွေးနွေးကြတဲ့အခါမှာတော့သဘောတူညီချက်တစ်ခုကိုထွက်လာဖို့လမ်းမမြင်ဘူးလို့အမေရိကန်သံအမှတ်ဟောင်းအလက်ဆန်နာဘာရှ်ဘောင်းကပြောပါတယ် အနာဂတ်ဆီးရီးယားမှာသမ္မတဘာရှာလ်အဲအာဆတ်ကိုပါဝင်ခွင့်နဲ့ပတ်သက်ပြီးအဓိကမပြေလည်မဲ့အနေထားလို့လည်းသူကသုံးသပ်ပါတယ်အမေရိကန်နဲ့နိုင်ငံအများအပြားကဆီးရီးယားသမ္မတယာရုကဖဲပေးရမယ်လို့ပြောဆိုထားပေမဲ့ရုရှားဘက်ကတော့ဆီးရီးယားသမ္မတကိုထောက်ခံထားတာဖြစ်ပါတယ်
အမေရိကန်နဲ့နောက်နိုင်ငံမှာမီဒီယာရုရှားနိုင်ငံကစိုက်ဘာအင်တာနက်တိုက်ခိုက်မှုတွေကိုတုံ့ပြန်နိုင်မဲ့နည်းလမ်းတွေကိုရှာဖွေနေစေဖြစ်ကြောင်းအမေရိကန်စစ်ဘက်ဆိုင်ရာထိတဲ့ရရှိသူကပြောဆိုလိုက်ပါတယ်ဒီမိုကရေစီအခြေခံယုံကြည်မှုတွေကိုတိုက်ခိုက်ဖို့ရုရှားကဆက်လက်ကြိုးပမ်းနေစေဖြစ်တယ်ဆိုတာပြည်သူ့သမ္မတရွေးကောက်ပွဲတွေမှာတွေ့ခဲ့ရတဲ့အကြောင်းအမေရိကန်စိုက်ဘာအင်တာနက်ကုကွယ်ရေးဌာနရဲ့တမူးကလွှတ်တော်မှတ်တွေကိုမနေ့ကောင်ကပဲသတိပေးပို့ချလိုက်တာဖြစ်ပါတယ်ရုရှားရဲ့လုပ်ရက်တွေကိုသတိပြုမိခဲ့ပြီးတဲ့နောက်အမေရိကန်စိုးရတာဝန်ရှိသူတွေကပြင်သစ်အာဏာပိုင်တွေကိုကြိုတင်သတိပေးအကြောင်းကြားခဲ့တဲ့အကြောင်းအမေရိကန်ရေးတပ်ဖွဲ့ချုပ်ကြီးမိုက်ကယ်ရော့ဂျက်စ်ကထလွတ်တော်လက်နက်ကန်တပ်ဖွဲ့များဆိုင်ရာကော်မတီကိုပြောဆိုလိုက်တာပါရုရှားရဲ့လုပ်ရက်တွေကိုစောင့်ကြည့်ထောက်လှမ်းနေရမှာပြည်သူနိုင်ငံကဆက်သွယ်ရေးအခြေခံလုပ်ငန်းတချို့ကိုဖောက်ထွင်းမှုကြိုးပမ်းနေတာတွေ့ရှိခဲ့ရတဲ့အကြောင်းနဲ့တွေ့ရှိတဲ့အချက်လက်တွေကိုပြည်သူနိုင်ငံကိုပေးအပ်ပြီးကုညီနေနိုင်ရှိရင်ကုညီဖို့လဲကမ်းလှမ်းခဲ့တဲ့အကြောင်းပြည်သူတာဝန်ရှိသူတွေကိုပြောကြားခဲ့တယ်လို့လဲဆိုပါတယ်ပြည်သူသမ္မတရွေးကောက်ပွဲမှာအနိုင်ရသွားခဲ့တဲ့အီမန်နျူအယ်မက်ခရွန်ကိုပြစ်မှတ်ထားပြီးရုရှားအင်တာနက်ဟက်ကာတွေတက်ခိုက်ဖို့ကြံစီခဲ့တာကိုအမေရိကန်စိုက်ဘာအင်တာနက်ကာကွယ်ရေးဌာနတာဝန်ရှိသူတွေကထောက်လှမ်းတွေ့ရှိခဲ့တာဖြစ်တဲ့အကြောင်းလဲဗိုလ်ချုပ်ကြီးရော့ဂျက်စ်ကပြောဆိုခဲ့ပါတယ်
။အမေရိကန်နောက်ပိုင်းဝါရှင်တန်ပြည်နယ်ကနျူကလ িয়ার ဆက်ယုံနေရာကမြေအောက်လှိုင်းကောင်းတဲမှာရေဒီယိုတက်တိကျွဆွန့်ပစ်ပစ္စည်းတွေအပြည့်တင်ထားတဲ့ရင်တွဲတွေမှောက်ကျခဲ့ပြီးတဲ့နောက်ရာနဲ့ချီတဲ့အလုသမားတွေကိုလုံခြုံရေးအကာအကွယ်ယူဖို့မနစ်အင်္ဂါနေ့ကညွှန်ကြားခဲ့ရပါတယ်။တောင်ဝင်ရှိသူတွေစစ်ဆေးချက်အရတော့ Hanford Nuclear ဆက်ယုံသတ်မှတ်နယ်မြေမှာရေဒီယိုတက်တိကျွဓာတ်တွေစိတ်ထွက်မှုမရှိပါဘူး။နောက် Nuclear ဆွန့်ပစ်ပစ္စည်းတွေမှောက်ကျချိန်မှာမြေအဥမင်လိုင်းကောင်းအတွင်းမှာလည်းအလုသမားတွေမရှိခဲ့ပါဘူး။မတော်တဆဖြစ်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ဒုတိယကမ္ဘာစစ်ကိုဆုံးသတ်ခဲ့တဲ့ Nuclear ဘုံးကိုထုတ်လုပ်ဖို့ Plutonium တွေကိုအခု Hanford Nuclear ဆက်ယုံကနေထုတ်လုပ်ခဲ့တာပါ။နောက်ဆုံး Nuclear ဓာတ်ပေါင်းဖို့ကတော့1989ခုနှစ်မှာပိတ်ခဲ့တာဖြစ်ပေမဲ့ Nuclear ဆွန့်ပစ်ပစ္စည်းလစ်တာတန်းနဲ့ချီပြီးဆက်ယုံလောင်ကန်နေတဲ့မှာရှိနေသေးတာဖြစ်ပါတယ်။ပုံမှန်ရှင်းလင်းစစ်ဆေးရေးလုပ်တာမှာအခုလိုနျူကလ িয়ার ဆွန့်ပစ်ပစ္စည်းတွေရိုးစိတ်နေတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။1980ပြည်လွန်နှစ်တွေကစလို့ဒီနျူကလ িয়ার ဆက်ယုံမှာအကြီးအကျယ်ရှင်းလင်းမှုတွေလုပ်နေတာဖြစ်ပြီးတစ်နှစ်ကိုကုန်ကျစရိတ်ကဒေါ်လာ1ဘီလီယံရှိပါတယ်။ရှင်းလင်းရေးလုပ်ငန်းက2060ပြည့်နှစ်အထိကျမြင့်နိုင်ပြီးကုန်ကျစရိတ်ဒေါ်လာ100ဘီလီယံကျော်ကျမယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ယူအေဗီကအတန်မြန်မာဘာသာစစ်စစ်ရဲ့ပေါ်တူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တောင်ကိုရီးယားနိုင်ငံသမ္မတရွေးကောက်ပွဲသမိုင်းမှာပထမဆုံးအချိန်မှာအများဆုံးနဲ့အပြတ်သက်နိုင်ရခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲသမ္မတအသစ်ဖြစ်မူချင်းကျန်းသစ္စာချိန်ဆိုလိုက်ပါတယ်။အားကြီးလိုက်စားမှုတွေနဲ့ဆက်နွယ်တဲ့ဆွဆွဲချက်တွေနဲ့သမ္မတဟောင်းပတ်ကွန်ရဲ့ရာထူးကဖက်ရှားခံခဲ့ရပြီးတဲ့နောက်ကျင်းပခဲ့တဲ့ကြားပြတ်ရွေးကောက်ပွဲမှာကိုရီးယားဒီမိုကရက်တစ်ပါတီခေါင်းဆောင် Liberal Party သမ္မတအသစ်အနိုင်ရခဲ့တာပါ။ဒီကနေ့လွှတ်တော်ကကျန်းသစ္စာချိန်ဆိုပွဲအခမ်းအနားမှာတော့အစိုးရတွေကအချင်းပြတ်ခြားဆမှုတွေကိုအဆုံးသတ်အောင်လုပ်ဖို့ကတိပြုခဲ့ပါတယ်။သမ္မတရဲ့ဩစာအာဏာကိုထိန်းချုပ်နိုင်မှု Corporation ကြီးရဲ့မတမာတဲ့လုပ်ရက်တွေကိုနှိမ်နှင်းမှုပညာရေးနဲ့အလုပ်ကံရရှိရေးအတွက်အစိုးရကတိုးမြင့်တုံးဆွဲသွားဖို့ရှိသလိုချမ်းသာတဲ့သူတွေကိုအခွင့်အရေးတိုးခေါက်ဖို့စတဲ့ပြုရင်ပြောင်းလဲအစီအစဉ်တွေကိုလှုပ်ဆောင်သွားဖို့လည်းကတိပြုခဲ့တာပါ။ရန်ဘက်မြောက်ကိုရီးယားနဲ့ဆက်ဆံရေးတွေတိုးတက်အောင်လုပ်ဖို့အစဉ်အသင့်ရှိနေသလိုတောင်ကိုရီးယားမှာခြေတင်ဖြစ်စရာကြုံရတဲ့အမေရိကန်ရဲ့မစ်ဆိုင်းတုံးရန်ကာကွယ်ရေးစနစ်နဲ့ပတ်သက်လို့အမေရိကန်တရုတ်နိုင်ငံနဲ့ဆွေးနွေးညှိနှိုင်းလိုတယ်လို့လည်းသမ္မတတစ်ကပြောဆိုလိုက်ပါတယ်
။안보위기도서둘러해결하겠습니다한반도의평화를위해
မြန်မာနိုင်ငံရဲ့ပြဿနာကိုအမြန်ဆုံးဖြေရှင်းမှာဖြစ်တယ်လို့ကိုရီးယားကျွန်းဆွယ်မှာငင်းကြဲရရှိအောင်အတက်နိုင်ဆုံးကြိုးပမ်းမှာဖြစ်တဲ့အကြောင်းနဲ့လို့ရရင်ဝါရှင်တန်ထိသွားမှာဖြစ်တယ်လို့တရုတ်နိုင်ငံဘေကျင်းမြို့နဲ့ဂျပန်နိုင်ငံတိုကျိုမြို့တော်တွေသာမကဖြစ်နိုင်မယ်ဆိုရင်မြောက်ကိုရီးယားမြို့တော်ပျုံယန်ထိပါသွားမှာဖြစ်တဲ့အကြောင်းသမ္မတကကတိပြုပြောကြားသွားတာပါသမ္မတရွေးကောက်ပွဲမှာပြန်ဖက် Conservative ဝါဒီဟွန်ဂျွန်ဖြိုနဲ့အလဲလက်ဝါဒီအန်ချိုဆူတို့ကိုရှင်ပြိုင်နိုင်ရခဲ့တဲ့သမ္မတမူချွန်ရဲ့ဒီမိုကရက်တစ်ပါတီက2299နေရာရှိတဲ့လွှတ်တော်ထဲမှာ119နေရာရရှိထားပါတယ်။လွှတ်တော်ထဲမှာတခဲနဲ့လွှတ်မှုမထားနိုင်ပေမဲ့သမ္မတအသစ်အနေနဲ့တခြား Liberal Party ပါတီငယ်တွေရဲ့ထောက်ခံမှုနဲ့မူဝါဒတွေကိုအကောင့်ထဲပေါ်နိုင်မဲ့အလားအလာတွေလည်းရှိနေပါတယ်
။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုတုံ့ပြန်ကင်တွဲတာမှာတောင်ကိုရီးယားနိုင်ငံနဲ့မဟာမိတ်အဖြစ်လက်တွဲလှုပ်ဆောင်သွားမယ်လို့အမေရိကန်ပြည်ထောင်စုကအခိုင်အမာပြောဆိုလိုက်ပါတယ်။ မနေ့အင်္ဂါနေ့ကတောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာမြောက်ကိုရီးယားစစ်ပြေးဒုက္ခသည်မိဘတွေကမွေးဖွားလာသူလီဘရယ်လူခွင့်ရရှိနေမွန်ဂျေအင်းအနိုင်ရကြောင်းကြေညာပြီးနောက်မှာပဲအမေရိကန်ဘက်ကအခုလိုပြောဆိုတာဖြစ်ပါတယ်မွန်ဂျေအင်းအနိုင်ရလိုက်တာကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအပေါ်တောင်ကိုရီးယားဘက်ကထိတ်တက်ရင်ဆိုင်ဖြည့်ရှင်းမှုရော့ချသွားနိုင်တယ်လို့သုံးသက်သူတွေက VOA ကိုပြောဆိုပြီးဒီအချက်ကအမေရိကန်ခေါင်းဆောင်တွေကြားစိုးရိမ်မှုတစ်ခုလည်းဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံမဟာမိတ်ဆက်ဆံရေးဆက်ပြီးခိုင်မာအကောင်စေဖို့ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုပိုပြီးခိုင်မြဲစေဖို့ရွေးကောက်ခံသမ္မတမွန်နဲ့ဆောင်ရွက်သွားလိုပါတယ်လို့အမေရိကန်သမ္မတအင်ပြူရောကြေညာချက်ကလည်းဖော်ပြပါတယ်ရှင်။
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့နှစ်ပတ်လည်ညီလာခံကိုထိုင်ဝမ်ကျွန်းက90တက်ရောက်ခွင့်မပြုဖို့တရုတ်နိုင်ငံကပိတ်ပင်တားဆီးခဲ့ကြောင်းထိုင်ဝမ်ကပြောဆိုလိုက်တဲ့အတွက်တရုတ်ပြည်မှာကြီးနဲ့ကိုပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်တို့ကြားဆက်ဆံရေးမပြေမလည်စရာဖြစ်စရာတွေပိုတိုးလာပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမေလ22ရက်နေ့ကနေ31ရက်နေ့ထိကျင်းပသွားမယ့်ညီလာခံအတွက်ဖိတ်ကြားစာပေးပို့ရမယ့်သတ်မှတ်ရကျော်လွန်သွားပြီလို့လည်းမနေ့တုန်းကပဲထိုင်ဝမ်အာဏာပိုင်ပြောဆိုခဲ့တာပါ။ WHO အဖွဲ့အတွင်းမှာတရုတ်နိုင်ငံကဩစာအချိန်ဝါတုံးပြီးထိုင်ဝမ်90တွေကိုတက်ရောက်ခွင့်မပြုဖို့တားမြစ်ခဲ့တယ်လို့လည်းထိုင်ဝမ်ကဆွဆွဲထားပါတယ
်အခက်ခဲတွေများလာတဲ့တိုင်းပြည်တွေမှာဆေးတွေမတိုးတော့တဲ့အဆုတ်နာ TB ရောဂါဖြစ်ပွားမှုမြင့်တက်လာနေပါတယ်လာမယ့်25နှစ်အတွင်းပဋိဇီဝဆေးတမျိုးဒါမှမဟုတ်လဲပဋိဇီဝဆေးတွေမတိုးတော့တဲ့ TB ဖြစ်ပွားမှုအချို့အစားကရုရှားအိန္ဒိယတောင်အာဖရိကနဲ့ဖိလစ်ပိုင်နိုင်ငံတို့မှာတိတိတသာတိုးလာမယ်လို့အမေရိကန်ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာနသုတေသနမှုတွေကခန့်မှန်းတာဖြစ်ပါတယ်ရှင်
The Voice of America. ကိုအောင်လည်းဦးနဲ့မတ်တန်ကြီးထိုက်တူကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့မင်္ဂလာတောင်ညွမြို့နယ်မှာတန်ခါတချို့ပါဝင်တဲ့လူစုကြောင့်ရုံးရင်ဆက်ခံဖြစ်ခဲ့ရတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ရန်ကုန်မြို့မင်္ဂလာတောင်ညွတ်မြို့နယ်ထဲမှာရှိတဲ့တိုက်ခန်းတစ်ခုမှာတရားမဝင်နေထိုင်သူတွေရှိတယ်ဆိုပြီးတော့တန်ခါတချို့ပါဝင်တဲ့မျိုးချစ်အင်အားစုဆိုသူလူတစုကအတင်းဝင်အောင်ရှာဖွေပြီးတော့ရုံးရင်းဆက်ခတ်လုပ်ခဲ့တဲ့အပေါ်မှာအိမ်မှနေထိုင်သူတွေကရှုံချလိုက်ပါတယ်ဒီဖြစ်ရဲ့အပေါ်ရဲဘက်ကကင်တွဲတာအားနည်းတဲ့အတွက်ပြဿနာကြီးထွားခဲ့ရတာလို့တိုင်းလွှတ်တော်ကိုယ်စားလှယ်ကလည်းဝေဖန်တယ်လို့အစိုးရဘက်ကပုံမထျောက်စွာအရေးယူဆောင်ရွက်သင့်မယ်လို့လည်းပြောပါတယ်ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်
အမျိုးသားရေးအင်အားစုဆိုတဲ့လူအုပ်ရဲ့ရုံရင်းဆန်ခတ်လုပ်ရက်ပေါ်အဲ့ဒီနေရာမှာနေထိုင်သူတွေကတော့ရှုံချကြသလိုဘာသာရေးတွင်ဆောင်ဖြစ်ရက်တွေထပ်မဖြစ်လောက်အစိုးရဘက်ကစက်မှတ်လှုပ်ဆောင်ပေးဖို့တောင်းဆိုလိုက်ကြပါတယ်။မင်္ဂလာတောင်ညွတ်မြို့နယ်122လမ်းထိပ်မှာဈေးရောင်းအသက်မွေးသူကိုတန်းစိုးကအင်္ဂါနေ့ညကအဖြစ်အပျက်ကြောင့်မတူညီတဲ့လူမှုအတိုင်းဝိုင်းတွေကြားတိစောက်ထားပြီးသားဆက်ဆံရေးပြတ်ပြားမသွားအောင်လက်တွဲကာကွယ်သွားမယ်လို့ပြောလိုက်ပါတယ
်။အားလုံးကတော့ငြင်းငြင်းငြင်းငြင်းပဲနေကြတာလေ။ဘယ်သူမှပြဿနာနဲ့မနေကြဘူး။အေဂျင့်ကမနေကြတာအေဂျင့်ပြီးတာပဲအားလုံးအဓိကအေဂျင့်မှုပဲအေဂျင့်မျိုးဆိုအခုအလုပ်တွေပါလေအကုန်လုံးတောင်းနေတောင်းနေမှာပဲလေဘာပြဿနာမှမရှိဘူးအဓိကအေဂျင့်မှုပဲလိုချင်တာပါနော်တရားဥပဒေစိုးမိုးနေအေဂျင့်မှု
အဲ့ဒီ122လမ်းနဲ့မှာပဲနေထိုင်လာတာနှစ်ပေါင်း40ကျော်ရှိနေပြီဖြစ်တဲ့ကိုဝင်းခိုင်ကတော့ဘဲဘာသာဝင်တွေနဲ့မဆိုငြိမ်းချမ်းစွာအတူနေထိုင်မှုကိုအပြတ်မခံပဲဒီလိုအကြမ်းဖက်မှုတွေကိုစုပေါင်းကာကွယ်သွားမယ်လို့ပြောလိုက်ပါတယ်
ကတော်တော့ကတော့မလဲရတော့တွေးတဲ့မြင်ရတော့ရက်ကားတွေရတော့ရှိပါတယ်ဒီလမ်းမှာရက်ကားတွေရှိတယ်ရှိပဲကျွန်တော်တို့ကရက်ကားရှိပေမဲ့လည်းကျွန်တော်တို့လမ်းကိုကျွန်တော်တို့ကာကွယ်ရမယ်ကျွန်တော်တို့ကတော့မလုံခြုံဘူးလို့ထင်တယ်ထင်တဲ့အတွက်ကိုလမ်းကိုကာကွယ်တယ်ကာကွယ်တယ်ဆိုတော့ကျွန်တော်တို့ရန်ကားဘူးမဟုတ်ဘူးဘာမှလုပ်ဘူးကျွန်တော်တို့ကြောက်တာကျွန်တော်တို့လမ်းကိုလာပြီးမီးရှို့မာလို့မီးကွင်းပစ်မာလို့တချို့ရှိတယ်ဓာတ်စီပလင်းနဲ့ပစ်သွားတာကားလက်စီကိုပစ်တာနဲ့ဓာတ်လိုက်ပေါက်မှာဒါလေးတွေဒါကိုလန်းကိုကိုမိသားစုကိုကာကွယ်တာစီစီရုံရုံအညာဆိုလဲဒါလူမျိုးရေးအားလုံးဆင်းတယ်အားလုံးကာကွယ်တယ်စီစီရုံရုံပဲ
အင်္ဂါနေ့ညကအခင်းဖြစ်တဲ့နေရာကိုကိုရိုင်းသွားပြီးကူညီဖြည့်ရှင်းပေးခဲ့တဲ့မင်္ဂလာတောင်ညွတ်မဲဆန္ဒနယ်ကရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးရန်အောင်ကတော့ဒီဖြစ်ရက်ကိုရဲတပ်ဖွဲ့ကကင်တွဲလှုပ်ဆောင်တဲ့အပေါ်မှာအခုလိုဝေဖန်သွားပါတယ
်ဒါအစိုးရအနေနဲ့ဒီကိစ္စကိုစနစ်တကျစုံစမ်းစစ်ဆေးအဖွဲ့ဖွဲ့တာမျိုးပေါ့နော်တမောထိရောက်မြန်ဆန်တဲ့အရေးယူဆောင်ရွက်မှုတွေနဲ့ဥပဒေအနေနဲ့မညီတဲ့ကိစ္စရပ်တွေကိုတတိယအကန့်တွေဖြည့်ရှင်းမှုတော့လိုတယ်ဗျ။အဲ့လိုဖြည့်ရှင်းမှအဆင်ပြေလိမ့်မယ်။နောက်မဆိုလို့ရှိရင်တကြကြပို့ပြီးတော့လူတို့ကသူတို့ကိုသူတို့လုံခြုံမှုမရှိဘူးလို့ခံယူလာပြီဆိုလို့ရှိရင်တော့သူတို့နီးသူတို့ဟန်နဲ့သူတို့လုံခြုံရေးကိုတည်ဆောက်ရပြီဆိုလို့ရှိရင်တော့အစိုးရရဲ့အာဏာသိမ်းရလဲကြဆင်းမှဖြစ်တယ်။ဒါကိုလည်းအစိုးရအနေနဲ့အလေးနဲ့ထားလိုက်မယ်လို့ကျွန်တော်ယုံကြည်ထားပါတယ်
မင်္ဂလာတောင်ညို့မြို့နယ်တဝိုက်လက်ရှိအခြေအနေကတော့တည်ငြိမ်လျက်ရှိပါတယ်။အခင်းဖြစ်ခဲ့တဲ့122လမ်းထိပ်မှာလည်းပုံမှန်ဈေးရောင်းဈေးဝယ်တွေနဲ့လေပတ်နေတာကိုဒီကနေ့မနက်ပိုင်းမှာတွေ့ခဲ့ရပါတယ်။ဒီဖြစ်ရပေါ်သက်ဆိုင်ရာဝန်ကြီးဌာနတာဝန်ရှိသူတွေအနေနဲ့ဘလို့အရေးယူဆောင်ရွက်သွားမလဲဆိုတာကိုသိရဖို့ VOA ကသာသနာရေးဝန်ကြီးဌာနကိုဆက်သွယ်ခဲ့ပါတယ်။သာသနာရေးဝန်ကြီးဌာနရဲ့ပြန်ကြားရေးတာဝန်ခံညွှန်ကြားရေးမှူးဦးအောင်ဆန်းဝင်းကတော့ဒီဖြစ်ရနဲ့ပတ်သက်ပြီးသူတို့ဌာနကိုအကြောင်းကြားစာရောက်မလာသေးတဲ့အကြောင်းနဲ့အရေးယူတဲ့အပိုင်းကတိုင်းဒေသကြီးအစိုးရနဲ့ပဲသက်ဆိုင်တဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်
။ကျွန်တော်တို့ဘာမှမပြောနိုင်သေးပါဘူးခင်ဗျာ။ဒါကျွန်တော်တို့ဒီဟာဆောင်ရွက်တာမဟုတ်တိုင်းဒေသကြီးအစိုးရနေပြီးလိုက်ပါခင်ဗျာ။ကျွန်တော်တို့ဒီကိုတင်ကြတာမရှိသေးပါဘူးခင်ဗျာ။အဲကျွန်တော်တို့ဒီဟာဖုန်းကြီးမနဲ့ပါပါလေခင်ဗျာ။ကျွန်တော်တို့ဒီကိုဘယ်နဲ့ပါပါလဲဆိုတဲ့အသေးစားသတင်းမတက်လာသေးပါဘူးခင်ဗျာ။
ဒါပြင်မင်္ဂလာတောင်ညွန့်ရဲစခန်းကိုလည်း VOA ကလူကိုယ်တိုင်တွားရောက်မေးမြန်းခဲ့တာကိုဖြေဆိုဖို့ညှင်းဆန်ခဲ့တယ်လို့တယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းတာမှာလည်းအချက်လက်တွေစုဆောင်းနေစေဖြစ်တာကြောင့်ပြောလို့မရတဲ့အကြောင်းပဲအကြောင်းပြန်ခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလ28ရက်နေ့ကလည်းတန်ဃာတော်အချို့နဲ့အမျိုးသားရေးအင်အားစုဆိုသူတွေအပါအဝင်လူဝင်အား100နီးပါးဟာမြို့နယ်အာဏာပိုင်တွေကိုတွားရောက်ဖိအားပေးတာကြောင့်တာဂီတာမြို့နယ်မှာရှိတဲ့အစ္စလန်စာတင်ကျောင်းနှစ်ကျောင်းကိုအာဏာပိုင်တွေကယာယီချိတ်ပိတ်ခဲ့ရပါသေးတယ်ရှင်။
မမေခါသတင်းပေးပို့ထားတာပါခုတစ်ခါမှာတော့မွန်ပြည်သက်ပါတီ NMSP ကနေပြီးတော့ NCA လမ်းကြောင်းကိုရွေးချယ်လိုက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်မွန်ပြည်သက်ပါတီ NMSP အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA လမ်းကြောင်းကိုရွေးချယ်ပြီးတော့လက်မှတ်ရေးထိုးရေးအတွက်ညီညွတ်သောတိုင်းရင်းသားများတိုင်းရင်းသားလူမျိုးများ Federal Council UNFC အဖွဲ့ဝင်တွေနဲ့ညှိနှိုင်းဆောင်ရွက်သွားဖို့ဆုံးဖြတ်ထားပါပြီသတင်းနှစ်ပတ်ကြာကျင်းပခဲ့တဲ့ပါတီဗဟိုကော်မတီအစည်းအဝေးကနေအဲ့လိုဆုံးဖြတ်လိုက်တာပါလက်ရှိမှာတော့ပါတီရဲ့ညှိနှိုင်းရေးအဖွဲ့ကနေ UNFC အဖွဲ့ဝင်တွေနဲ့ညှိနှိုင်းဖို့ကြိုးစားနေပြီဖြစ်ပါတယ်။ပြည်စုံကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ UNFC အဖွဲ့ဝင်ဖြစ်တဲ့မွန်ပြည်သက်ပါတီရဲ့ဗဟိုကော်မတီအစည်းအဝေးကနေ NCA လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီး UNFC အဖွဲ့ဝင်တွေနဲ့ညှိနှိုင်းဆောင်ရွက်သွားဖို့ဆုံးမြတ်ခဲ့ကြောင်းပါတီရဲ့ဗဟိုကော်မတီဝင်သူကမွန်ဘာတာနဲ့အခုလိုပြောပါတယ
်။
သူပြောသွားတာကတော့ NC လမ်းကြောင်းတိုင်းဆက်လက်သွားဖို့ဆုံးဖြတ်ချက်ချထားတာရှိတယ်။တောင်းဆိုထားတဲ့ချက်၉ချက်ကိုစိုးရအနေနဲ့ဂရီကဝတ်အနေနဲ့လိုက်လှုပ်ဖို့တောင်းဆိုသွားမယ်။အဓိကကတော့27ရာစုပင်လုံညီလာခံတက်ရောက်နိုင်ဖို့အတွက်ပေါ့။ဒါပေမဲ့ကျွန်တော်တို့မွန်ပြည်တပ်ပါတီတခုတည်းနဲ့တော့သွားမှာတော့မဟုတ်ဘူး။ UNSC အနေနဲ့ NC ထူးသွားမှာပါ။ဘယ်နှဖွဲ့ပါဝင်မလဲတော့မသိဘူးပေါ့နော်။UNSC ထဲကဘယ်နှဖွဲ့ပါဝင်နိုင်မလဲဆိုတာကိုတော့ညှိနှိုင်းနေတုံးပဲလို့မွန်ပါတာနဲ့ပြောဆိုသွားတာပါ။အခုပြောဆိုနေတဲ့ပါတီဗဟိုကော်မတီဝင်ဟာဒီကိစ္စနဲ့ပတ်သက်ပြီးပြောရေးဆိုခွင့်ရရှိသားသူမဟုတ်တာကြောင့်သူ့ရဲ့အမည်ကိုထုတ်ဖော်မပြောဖို့ပန်ကြားထားပါတယ်။မွန်ပြည်တပ်ပါတီရဲ့ဗဟိုကော်မတီစီဝေးပြီးချင်းနိုင်အောင်မငေးနဲ့နိုင်ရွှေသိန်းဦးဆောင်တဲ့ဗဟိုကော်မတီအဖွဲ့ကနေ UNSC အဖွဲ့နဲ့ညှိနှိုင်းဖို့ထွက်ခွာသွားပြီးဖြစ်တယ်လို့ဘိုးလုံးမှုဆောင်ကော်မတီဝင်တွေအနေနဲ့ကတော့နောက်ဆုံးညှိနှိုင်းမှုအခြေအနေကိုစောင့်ဆိုင်းနေတယ်လို့အဲ့ဒီအမည်မဖော်တဲ့ဘိုးကော်မတီဝင်ကမွန်ပါတာနဲ့အခုလိုဆက်ပြောပါရစေ
။
အစည်းအဝေးပြီးခါနေ့အချိန်မှာနိုင်အောင်မငေးတို့ဖွဲ့က UNSC ဖွဲ့သွင်းတဲ့ညှိနှိုင်းဖို့အချိန်မှန်ကိုတွားနေတယ်။ညှိနှိုင်းတဲ့ဖွဲ့အခြေအနေကိုနားဆွေးနေတော့ပါတီဘိုးလုံးမှုဆောင်ကော်မတီဖွဲ့ကလည်းအစည်းအဝေးလုပ်နေတဲ့အချိန်မှာရှိနေတယ်လို့မွန်ပါတာနဲ့ပြောဆိုသွားတာပါ။မွန်ပြည်သက်ပါတီအနေနဲ့ NCA ကိုလက်မှတ်ရေးထိုးဖို့အခြေအနေတိုးသက်လာပြီးဖြစ်သလို UNSC ဖွဲ့ဝင်တွေနဲ့ညှိနှိုင်းသွားဖို့ကြိုးပမ်းနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလ23ရက်နေ့ကနေမေလ10ရက်နေ့အထိနှစ်ပတ်ကြာဗဟိုသဏ္ဍာန်ချုပ်မှာကျင်းပခဲ့တဲ့မွန်ပြည်သက်ပါတီဗဟိုကော်မတီစည်းဝေးမှာဗဟိုကော်မတီဝင်33ဦးရှိတဲ့လက်ကကော်မတီဝင်28ဦး၊အရန်ဗဟိုကော်မတီဝင်4ဦးနဲ့ပါတီအကြံပေး9ဦးတို့တက်ရောက်ခဲ့ကြပါတယ်။အစည်းအဝေးကနေ NCA ကိစ္စအပြင်မွန်နိုင်ငံရေးပါတီတွေပေါင်းစည်းရေးကိုနီလန်းရှာပြီးဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့အငင်းပွားနေတဲ့ချောင်းဆုံသရမီကိစ္စနဲ့ပတ်သက်ပြီးမွန်ပြည်တပ်ပါတီအနေနဲ့ကတော့ဒေသခံတွေရဲ့ဆန္ဒအတိုင်းပဲရပ်တည်နေတယ်လို့စုံပြတ်ချက်ချထားပါတယ်။ NCA လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီး UNSC ဖွဲ့သွင်းသဘောထားသိရှိဖို့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေချပေးမဲ့သူတော့မရှိခဲ့ပါဘူး။လက်ရှိ UNSC ဖွဲ့သွင်းမှာ NCA လမ်းကြောင်းကိုလက်ခံတဲ့ဖွဲ့ရဲ့NCA လမ်းကြောင်းကိုလက်မခံတဲ့အဖွဲ့ရဲ့အမြင်ကွဲပြားနေတဲ့အတွက်မွန်ပြည်တပ်ပါတီအနေနဲ့ NCA လမ်းကြောင်းကိုလက်ခံတဲ့အဖွဲ့တွေနဲ့ဆက်လက်ရှောက်လှမ်းသွားမယ်လို့လည်းကြေညာချက်ထုတ်ပြန်ထားပါဗျ။ဒါ့အပြင် KIU ကချင်လွတ်လပ်ရေးအဖွဲ့နဲ့ဝမျိုးသားဖွဲ့ချုပ်တို့ကလည်း UNSC ထဲကနေနှုတ်ထွက်မဲ့သတင်းတွေလည်းထွက်ထားတာပါ။ KIU ကချင်လွတ်လပ်ရေးအဖွဲ့ကပုံမူကြီးစော်ကန်ကတော့ KIU အနေနဲ့ UNSC ဆဲနှုတ်ထွက်ဖို့သတင်းထွက်ပေါ်နေတဲ့ပုံအတိအကျမသိရှိသေးကြောင်းပြောပါဗျ။
policy နဲ့ပတ်သက်တဲ့ကိစ္စတွေကကျွန်တော်ဘိုးကပဲအတိအကျလှုပ်ဆောင်နေတာဆိုတော့ကျွန်တော်အောက်ခြေကတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့မှအတိအကျတော့မသိရသေးဘူးခင်ဗျ။
UNSC phoe sa phoe rung ga ku phoe shi pi lo DNA le tam long ta phoe ne ku kan ta phoe MLDA e ro that twa pi de naw khun phoe chan ni khe ba de lat shi ma that pi nout twa me tadin twa ni de KIU ne wa myu ra phoe chou WNO tu pyin so yin do UNSC phoe de ma mong nit party kye ni myu ra tu tat ye party KMPP yakhan myu ra council ANC ne lahu democratic asi yong LDU ru be chan shi ba do de khmyar
နိုင်ငံ ကိုင် တင်ပြ ပို့ ထား ပါ အခု ပြည် တွင်း သတင်း ဆောင် မတွေ ကို တင် ဆက် ပြီး မှာ တော့ American ပြည်အောင် စု မှာ FBI ညွှန် ကြား ရေး မှူး James Comey ကို ရုတ်တရက် ရာထူး က ထုတ် ပယ် လိုက် တဲ့ သတင်း ကို တင် ဆက် ပေး ကြပါ တယ် American သမ္မတ Donald Trump က Federal စုံစမ်း စစ်ဆေးရေး Bureau FBI ညွှန် ကြား ရေး မှူး James Comey ကို ရာထူး ကနေ ထုတ် ပယ် လိုက် တဲ့ သတင်း ဟာ Washington နိုင်ငံ ၏ လောက အတွက် အံ့အား သင့်စရာ ဖြစ် သွား ပါတယ် အင်္ဂါနေ့က Mr. Comey စီ ကို ပေး ပို့ တဲ့ စာထဲ မှာ FBI အပေါ် လူထု အနေနဲ့ ပြန်လည် ယုံကြည် ကိုးစားမှု ရှိ ရေး ဆောင်ရွက် ဖို့ လိုအပ် တာ ကြောင့် ဆို ပြီးတော့ ရေးသား ထား ပါတယ် ဒီမိုကရက်တစ် ဘက် ကတော့ အခုလို ယာဒု က ဖယ် ရှား လိုက် ရတဲ့ ပေါ် စိတ် ဆိုး ဒေါသ ထွက် ခဲ့ ကြပါတယ် AB သတင်း ကို အခြေခံ ပြီးတော့ ကိုအောင် အောင် က ပြောပြ ပေး ပါလိမ့်မယ် ရှင်
FBI Federal စုံစမ်း စစ်ဆေး Bureau G အကဲ James Comey ကို ယာဒု က ဖယ် ရှား ကြောင် ပေး ပို့ တဲ့ စာထဲ မှာ Mr. Comey ဟာ စုံစမ်း စစ်ဆေး Bureau ကို မှန်မှန် ကန်ကန် နဲ့ ဥမ ဆောင်နိုင် ခဲ့ ဘူး လို့ ခက်ရှင် ရင်းမဲ့ သမ္မတ Donald Trump က ရေးသား ထား ပါတယ် ရှင်းနေချုပ် Jeff Sessions နဲ့ သူ့လက်ထောက် တို့ ရဲ့ အကြံ ပြု တင်ပြ ချက် အတိုင်း လက်ခံ ဆောင်ရွက် တာ ဖြစ် တယ် လို့ သမ္မတ Trump က ပြော ပါတယ် အဲ့ဒီ အကြံ ပြု ချက် ထဲ မှာ လွန်ခဲ့တဲ့ နှစ် နိုဝင်ဘာ လ သမ္မတ ရွေးကောက် ပွဲ မှာ ရှုံးနိမ် ခဲ့ တဲ့ နိုင်ငံသား ရေး ဝန်ကြီး ဟောင်း Hillary Clinton ရဲ့ email အရှုပ်တော်ပုံ ကိစ္စ ကို Mr. Comey ကင်တွယ် ခဲ့ တာ မှာ လိုအပ်မှု တွေ ရှိ တယ် ဆို ပြီးသူ့ကို ယာဒု က ဖယ်ရှားဖို့ ပါ 2016 ခုနှစ် သမ္မတ ရွေးကောက် ပွဲ မှာ Trump အနိုင်ရအောင် Russia က ဂျာဝင် ဆွတ်ဖက် ခဲ့ လေသလား ဆိုတာ နဲ့ ပတ်သက် ပြီး FBI အနေနဲ့ စုံစမ်း စစ်ဆေး နေချိန် မှာ သူ့ကို ယာဒု က နေ အခုလို ဖယ်ရှား လိုက် တာ လည်း ဖြစ် ပါတယ် Mr. Comey က
I have been authorized by the Department of Justice to confirm
2016 သမ္မတ ရွေးကောက် ပွဲ ကို Russia အစိုးရ က ဂျာဝင် နှောက်ယှက် ခဲ့ သလား ဆိုတာ နဲ့ ပတ်သက် ပြီး FBI အနေနဲ့ စုံစမ်း စစ်ဆေး သွားဖို့ တရားရေး ဌာန က ကျွန်တော်ကို ခွင့်ပြု ခဲ့ ပါတယ်
FBI အကြီးအကဲ ယာဒု စနစ်တာ တန်တန်း တစ်ခု အတွက် ခက်အပ် တာဝန် ပေးတာ ဖြစ် ပါတယ် အသက် 56 နှစ် အရွယ် James Comey ကိုတော့ လွန်ခဲ့တဲ့ 6 နှစ် တုန်းက သမ္မတ Barack Obama က ခက်အပ် တာဝန် ပေးခဲ့တာ ဟာ သူ့ကို အခုလို ယာဒု က ထုတ် ပယ် လိုက် တဲ့ ပေါ် Democrat အထက်လွှတ်တော် ခေါင်းဆောင် Chuck Schumer က ပြင်းပြင်း ထန်ထန် ကန့်ကွက် ပြော ဆို လိုက် ပါတယ် ဒါ အပြင် Trump Message စီယုံ၏ အဖွဲ့ဝင် တွေနဲ့ Russia တွေ ကြား ဆက်ဆက်မှု ရှိ တယ် ဆိုတဲ့ ဆက်ဆက်ချက် တွေ ကို စုံစမ်း စစ်ဆေး နေတဲ့ FBI ရဲ့ လုပ်ငန်း တွေ ကို လမ်းလွှဲ အောင် လုပ်တာ ဖြစ် တယ် လို့ Mr. Schumer က ပြော ပါတယ်
We know the House is investigating Russian interference in our elections.
ဒီကဘက်မှာ Trump ကိုတာစီရစီခဲ့တဲ့ Russia တို့ရဲ့စစ်ဖွဲ့မှုကိုအောက်လွှတ်တော်မှာစုံစမ်းစစ်ဆေးနေရဆိုတော့ကျွန်တော်သိပါတယ်။အထက်လွှတ်တော်မှာလည်းစုံစမ်းစစ်ဆေးနေပါတယ်။ FBI အနေနဲ့ကလည်း Trump မဲဆွယ်စည်းရုံးရေးအဖွဲ့ဝင်တွေနဲ့ Russia တို့ပူးပေါင်းကြံစီခဲ့သလားဆိုတာကိုလည်းစုံစမ်းစစ်ဆေးနေတာပါ။ဒီလိုလုပ်တာဟာတကယ်ကိုစိတ်အနှောက်အယှက်ဖြစ်စရာပါ။ဒီလိုစုံစမ်းစစ်ဆေးမှုတွေလုပ်နေတာမှာသမရပါဝင်ပတ်သက်နေတယ်ဆိုတော့အဖြေမျိုးထွက်လာဖို့တကယ့်ကိုနှိစက်နေပါပြီလား
Trump မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ Russia တို့ပတ်သက်မှုရှိသလားဆိုတာကိုတရားရေးဌာနအနေနဲ့တိကျလွတ်လပ်တဲ့အထူးစုံစမ်းစစ်ဆေးသူခန့်အဖို့လဲ Mr. Schumer ကတောင်းဆိုလိုက်ပါတယ် Illinois ပြည်နယ်အထက်လွှတ်တော်အမတ် Dick Durbin ကလည်း
Any attempt to stop or
FBI ရဲ့စုံစမ်းစစ်ဆေးမှုတွေကိုရပ်ဆိုင်းသွားအောင်ဒါမှမဟုတ်အားပြော့သွားအောင်ကြိုးပမ်းမှုတွေဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်စရာဖြစ်လာပါတယ်
Los Angeles မြို့မှာ Mr. Comey FBI ဝန်ထမ်းတွေနဲ့တွေ့ဆုံနေခြင်းအတွင်းရုပ်မြင့်တန်ကြားမှာသူ့ကိုယာဒုကနေဖယ်ရှားလိုက်တဲ့ဆိုတဲ့သတင်းကိုတွေ့လိုက်တာပါ။အဲဒီနောက်တော့သူဟာ Washington ကိုချက်ချင်းပြန်လာခဲ့ပါတယ်။အခုလိုသူ့ကိုယာဒုကဖယ်ရှားလိုက်တဲ့အပေါ် Republican လွှတ်တော်အမတ်အချို့ကလည်းစိတ်ဆိုးဒေါသထွက်ကြသလို Democrat အမတ်အချို့ကလည်း1990ခုနှစ်သမ္မတ Richard Nixon လက်ထက်မှာဖြစ်ပွားခဲ့တဲ့ Watergate အရေးတော်ပုံနဲ့ပတ်သက်ပြီးသူ့ကိုစုံစမ်းစစ်ဆေးနေသူတွေကိုယာဒုကဖယ်ရှားခဲ့တဲ့အလို့ရမျိုးဖြစ်တယ်လို့ပြောဆိုဝေဖန်ကြပါတယ်ခင်ဗျာ။
ကောင်းအောင်တင်ဆက်ထားတာပါအခုဆက်ပြီးတော့ American ပြည်အောင်စုကပြည်내တစ်ခုမှာစေကြောက်တရားဝင်အသုံးပြုခွင့်ပေးလိုက်တဲ့တင်ကိုတင်ဆက်ပေးကြပါမယ် American ပြည်အောင်စု Georgia ပြည်내မှာစေကြောက်ကိုစေဝါအဖြစ်နဲ့တရားဝင်အသုံးပြုခွင့်ပေးထားပါတယ်ဒါပေမဲ့ဒီ Georgia ပြည်내အပါအဝင်ပြည်내အများပြားမှာတော့စေကြောက်အပင်စိုက်တာတင်ပို့တာနဲ့ရောင်းချတာတွေကိုတော့တရားမဝင်ပါဘူးအဲဒါကြောင့်စေကြောက်လိုအပ်တဲ့လူနာရှင်တွေဘယ်ဒေသတွေကနေစေကြောက်ကိုရနိုင်ပါသလဲဥပဒေပြုလွှတ်တော်အမတ်တဦးနဲ့မိသားစုဝင်တချို့စုပေါင်းပြီးတော့စေကြောက်လိုအပ်တဲ့ဝေနာရှင်တွေစေကြောက်ရအောင်ကူညီဖို့ကြိုးပမ်းနေတဲ့အကြောင်းကို VOA သတင်းတောင် Kevin Enoch ကပေးပို့ထားပါတယ်။ Making Future ကပြပြပေးပါလိမ့်မယ်
။စေကြောက်ကြောင့်သူတို့သမီးငယ်ရဲ့ယောဂသက်သာလာတယ်လို့ Elena Clout ရဲ့မိဘတွေကပြောပါတယ
်။ She's 11 years old and she has Dravet syndrome.
သမီးကအခု17နှစ်ပါ။ Dravet လို့ခေါ်တဲ့ကလေးငယ်ရင်းမှာဖြစ်တဲ့အုံနောက်နဲ့အာယုံကြောယောဂခံစားနေရသူပါ။လေးလသမီးအရွယ်လောက်ကစလို့သတိလက်တာမျိုးစဖြစ်ပါတယ်ဆေးရည်အမျိုးမျိုးပြောင်းသုံးခဲ့ပြီးနောက်ပိုင်းဆေးချောက်အကြောင်းကြားတာနဲ့ဆေးချောက်နဲ့ကုရင်တက်တာမလားကုကြည့်မယ်ဆိုပြီးဆုံးဖြတ်လိုက်ကြပါ
ဂျော်ဂျီယာပြည်နယ်မှာအလိမ့်နာလိုယောဂဝိညာဉ်ရှင်တွေအတွက်ဆေးကြောက်ကိုဆေးအဖြစ်တုံးခွေပြုထားပေမဲ့လို့ဆေးကြောက်အပင်စိုက်တာဝယ်တာရောက်တော့ကိုတော့ရာဇဝတ်ပြစ်မှုတစ်ခုလို့သတ်မှတ်ထားပြီးခွင့်ပြုမထားပါဘူး
It may mean meeting at a gas station on 285.
အမှန်185အဝေးပြေးလာမကြီးပေါ်ကထပ်စီဆိုင်တစ်ခုမှာဒါမှမဟုတ်တရားရဲ့အလုပ်ကိုအိမ်ကိုသွားရတာတွေရှိပါတယ်ဆေးချောက်ရှာပေးနိုင်မဲ့သူနောက်ကိုဒီလိုပဲလိုက်ရှာရတာပါပဲ
ဒီလိုအခြေအနေကိုပြောင်းပြစ်နိုင်ဖို့ဂျော်ဂျီယာပြည်နယ်အောက်လွတ်တော်အမဲ့ LP ကကြိုးစားနေပါတယ
် Yes while we have a law that allows you to legally possess
it ရဝင်သုံးဆွဲခွင့်ပြုထားပြီးတော့ဒါကိုဝယ်သုံးဖို့အတွက်ကြတော့ဥပဒေအရတရားဝင်ခွင့်ပြုထားခြင်းမရှိတာပါပဲ
ဒါကြောင့်ဆေးချောက်ကိုဆေးအဖြစ်လိုအပ်တဲ့သူတွေဆေးချောက်ရနိုင်မဲ့နည်းလမ်းကိုသူကစတင်ခဲ့ပါတယ
် We now have for all practical purposes a distribution network
ဆေးချောက်ကိုတရားဝင်သုံးဆွဲခွင့်လိုင်စင်ရထားပြီးဆေးချောက်20အောင်စားတီသုံးခွင့်ရထားတဲ့မိသားစုတွေအတွက်ဆေးချောက်ရောက်ဖြန့်ဝေပေးနိုင်မယ်လက်တွေ့ကြတဲ့နည်းလမ်းကိုကျွန်တော်ရှာပါတယ
်လွတ်တော်ဘက်ဖိခာဒဗပြုခအဖွဲ့တစ်ခုကို $100တသိန်းလူရက်ပြီးတော့သူ့ရဲ့ရုံးခန်းမှာဆေးချောက်ပုံးတစ်ခုကိုတစ်လတစ်ခါချထားပေးပါတယ်ဆေးဝါးအဖြစ်လိုအပ်တဲ့မိသားစုတွေအနေနဲ့ဒီနေရာမှာလာပြီးတော့ဆေးချောက်အလကားယူနိုင်ပါတယ
် All we want to do is provide medicine to a family
ဆေးချောက်ကြောင့်ယောဂသက်တာအောင်ကုနိုင်တဲ့မိသားစုတွေအတွက်ဆေးထောက်ပံ့ပေးကြတာပါပဲသူတို့ရဲ့ယောဂတတိယသက်တာလာတာကိုတွေ့ရဖို့ပ
ါရောက်ချတာမဟုတ်ပဲအလကားပေးတာဖြစ်လို့လွတ်တော်မဲ့ဖိကိုဘူးရစေးမကုန်မှုနဲ့တရားဆွဲလို့လည်းမရပါဘူးဖိကတော့ဆေးချောက်နဲ့ပတ်သက်တဲ့ဥပဒေတွေပြောင်းလဲလာအောင်သူစူးစမ်းမယ်လို့ပြောပါတယ်အခုဆိုရင်သူ့ဘက်ကနေထောက်ခံပြောဆိုလာတဲ့ဂျော်ဂျီယာလွတ်တော်အဖွဲ့တွေအများအပြားရှိလာနေပြီဖြစ်ပါတယ်ရှင်
မကင်ပြထွေးတင်ဆက်ထားတာပါတော်တာရှင်များရှင်မကြခင်မှာတင်ဆက်မဲ့ View American တန်ညဘက်9:00နာရီထိမြန်မာဘာသာအစီအစဉ်တွေမှာတော့မြန်မာလူလူနဲ့ကျန်းမာရေးအစီအစဉ်ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်အပြင်အပတ်စဉ်အားကစားခဏစာအတွေကိုလည်းနားဆင်ကြဖို့ရှိပါတယ် View ကနေဘူဒူးနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုံးသွင်းပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေညာကိုကိုအောင်လင်းဦးကကြေညာပေးပါမယ်ရှင်
ဝါရှင်တန်နိုင်ငံရေးလောကကဒီမိုကရက်တစ်ရောရီပပ်ဘလစ်ကန်တွေအပေါ်မှာပါယုံကြည်မှုမရှိဘူးဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြောင်းစုံစမ်းစစ်ဆေးပြီးတော့ FBI ညွှန်ကြားမှု James Comey ကိုယာရုကဖြုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ကာဝယ်ပြောဆိုလိုက်ပါတယ် FBI ရဲ့အခန်းကဏ္ဍကိုမြင့်တင်နိုင်မဲ့သူပေါ်ပြီးလုံနိုင်ကန်နိုင်မဲ့သူတယောက်နဲ့အစားထုတ်သွားမယ်လို့လည်းဒီကနေ့မနေ့ Twitter Internet လူမှုကွန်ရက်တွေကနေပြောဆိုလိုက်ကြပါသမ္မတထရန့်ရဲ့မနေ့တုန်းကညွှန်ကြားချက်မှာတော့ FBI ညွှန်ကြားမှု Comey ကထိရရဥဆောင်နိုင်စွမ်းမရှိသူဖြစ်တာဝန်ကရက်စက်ကြောင်းဖော်ပြထားတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့ဒီကနေ့ပေါ်တူးနေအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှာတွေ့ဆုံရမှာ Syria နဲ့ Ukraine နိုင်ငံအရေးနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ကြားသဘောထားကွဲပြားနေရတယ်ကိုအဓိကအာရုံစိုက်ဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်ရုရှားနိုင်ငံခြားရေးဝန်ကြီးကအမေရိကန်သမ္မတ Donald Trump နဲ့လည်းတင်ပြတော်မှာတွေ့ဆုံမှုစီစဉ်ထားပါတယ်အမေရိကန်နဲ့နောက်နိုင်ငံမှာမဟာမိတ်တွေကရုရှားနိုင်ငံကဆာဗာအင်တာနက်တက်ခတ်မှုတွေကိုတုံ့ပြန်နိုင်မဲ့နည်းလမ်းတွေကိုရှာဖွေနေစေဖြစ်တဲ့အကြောင်းအမေရိကန်စစ်ပဆိုင်ရာထိတ်တန့်ရရှိသူကပြောဆိုလိုက်ပါတယ်ဒီမိုကရေစီအခြေခံယုံကြည်မှုတွေကိုတက်ခတ်ဖို့ရုရှားကဆက်လက်ကြိုးပမ်းနေစေဖြစ်တဲ့ဆိုတာပြည်သူ့သမ္မတရွေးကောက်ပွဲတွေမှာ hackers အင်တာနက် hackers တွေရဲ့တက်ခတ်မှုတွေမှာတွေ့မြင်ရတဲ့အကြောင်းအမေရိကန်ဆိုက်ဘာအင်တာနက်ကုလသမဂ္ဂဌာနရဲ့တမူဒီတပ်ဖွဲ့ချုပ်ကြီးမိုက်ကယ်ရော့စ်ဂျက်စ်ကထက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီကိုပြောဆိုလိုက်တာပါတောင်ကိုရီးယားနိုင်ငံကသမရယူကပ်ပွဲတမိုင်းမှာပထမဆုံးအခြေမဲအများဆုံးနဲ့အပြတ်တန်အနိုင်ရခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲသမရတစ်ပြေမွန်ချွေရင်ကျန်းတစ္ဆာချိန်ဆွလိုက်ပါတယ်အဂရီလိုက်စားမှုတွေနဲ့ဆက်နွယ်တဲ့ဆွဆွဲချက်တွေနဲ့သမရဟောင်းပတ်ကုံရေးရာထူးကဖေရှားခံခဲ့ရပြီးနောက်ကျင်းပခဲ့တဲ့ဂျာပြတ်ယူကပ်ပွဲမှာကိုရီးယားဒီမိုကရက်တစ်ပါတီခေါင်းဆောင်ကအနိုင်ရခဲ့တာပ
ါတရင်ကြီးချုပ်ကိုကိုအောင်လင်းကကြီးညာပေးခဲ့တာပါဒီနေ့နေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့မက်ခင်ပြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကတော့ Tier 1ဖြစ်ပါတယ်ကျမအီတန်စင်ပါရှင်View American တဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီ10:00နာရီထိလိုင်းဒိုမီတာ24 25နဲ့50တိတိုကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.